Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ6ရက်တကြနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်မြသဆင်အောင်နဲ့အတူကြီးညာပေးပါပါ Hurricane Dorian ဟာချက်တပ်ပြင်းနေမှာအမေရိကန်ရှေ့ဘက်ကမ်းခြေကိုရောက်လာပြီးတဲ့နောက်ဒေတာကန်ယူရန်ဒေတာမှာမိုးသက်လေပြင်းထန်ကိုခံနေရပါတယ်မြန်မာနိုင်ငံကိုရောက်နေတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ဟာချက်တပ်ပြင်းနေမှာတော့နားလည်မှုစာကျွန်စွာ၅ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတ်ခွန်ညို
ကောင်းပါပြီရှင်ဆက်ပြီးတော့နားဆင်ရမယ့်သတင်းတော်တွေကတော့ကုလသွေးမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ရဲ့မြန်မာပြည်ခီးစဉ်နဲ့ဒုက္ခသည်တွေရဲ့အရေးပေါ်မှာမြန်မာအရေးအကဲခတ်တချို့ကတော့အခုလိုသုံးသပ်ကြပါဗျာ။
အဲ့တော့မင်းတို့မပြန်နဲ့မင်းတို့မပြန်လို့ရှိရင်မင်းတို့ကိုယ်ပိုင်နိုင်ငံရမယ်တွန်းနိုင်တယ်။မင်းတို့မပြန်လို့ရှိရင်မင်းတို့ဒီတဲ့ကောင်းတဲ့နိုင်ငံကိုရောက်နိုင်တယ်။မင်းတို့ကောင်းလို့မပြန်လို့ရှိရင်ကောင်းကောင်းမွန်မွန်နေရမယ်ပြန်ရင်မင်းတို့ဒုက္ခရောက်မယ်။
ဂျာမနီနိုင်ငံဘာလင်တက္ကသိုလ်အာရှရေးရာဌာနကအငိမ့်စားကတိခဦးခင်မောင်စောရဲ့တုံ့တက်ချက်နဲ့တူထုတ်လွှင့်ပေးမှာပါ။ကမ္ဘာတဝန်းကလူတသန်းလောက်ကိုအကြမ်းဖက်သူတွေအဖြစ်စောင့်ကြည့်စီရင်သွင်းတာဟာဖွဲ့စည်းပုံဆိုင်ရာရပိုင်ခွင့်ကိုချိုးဖောက်တာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုတရားသူကြီးတဦးကပြောပါရတယ်။အမေရိကန်မှာနေစဉ်ပြန်မြလူ130လောက်ဟာမူရစ်ဆေးနဲ့ဘိန်းကိုအခြေခံတဲ့အကြိုက်ခဲပြောက်ဆွေးတွေအလွန်ကျွံသုံးဆွဲရင်သိဆုံးနေကြတာကိုကာကွယ်နိုင်တဲ့ application တစ်ခုပေါ်ပါလာပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုကြားကြရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ဖြစ်မြို့သက်နဲ့မတ်မြပါစင်အောင်လို့ပြောပြပါမယ်ရှင
် Hurricane Dorian ဟာချက်တပ်ပြင်းနေမှာ American အရှိတ်အကန်းကြီးကိုရောက်လာတဲ့အတွက်မိုးသက်လေပြင်းတွေတိုက်ခတ်နေတယ်လို့ကန်ယူရန်မြေနေဒေတာတလွှားမှာတော့အမြင့်6ပေခွဲလောက်အထိမြင့်နေတယ်လိုင်းလုံးကြီးရဲ့အန်ဒီယန်နဲ့ဂျုံနေရပါတယ်လက်ရှိမှာ Hurricane Dorian ဟာပြင်းအားအဆင့်နှစ်ရှိနေပြီးတော့တောင်ကယ်ရိုလိုင်းနားပြည်နယ် Charleston မြို့နားမှာလေတိုက်နှုန်းကတနင်္ဂနွေ108မိုင်နှုန်းနဲ့တိုက်ခတ်နေပါတယ်အမေရိကန်မျိုးသား Hurricane Center ကတော့ဒီမုန်တိုင်းဟာခြေသပရင်းညနေကနေတောက်ကြံနေတဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ပဲရောက်လာမယ်လို့ခန့်မှန်းပါတယ်ရှနေတနင်္ဂနွေနေ့တွေမှာတော့မုန်တိုင်းဟာအပြော့လာနိုင်ပေမဲ့အမေရိကန်အရှိမြောက်ဘက်ကန်ယူရန်တလျှောက်ကနေကနေဒါနိုင်ငံ Nova Scotia ပြည်နယ်ထိတိုက်ခတ်နိုင်တယ်လို့လည်းပြောပါတယ်မုန်တိုင်းကြောင့် Atlantic အလဲပိုင်းဒေသတွင်းမှာတော့ကြီးမားတဲ့လိုင်းလုံးကြီးတွေဖြစ်ပေါ်မှုနဲ့တူမိုးပြင်းထန်စွာရွာသွန်းပြီးမိုးရေကြိမ်ဟာ14လက်မထိရှိနိုင်တယ်လို့လည်းသတိပေးထားပါတယ် Hurricane Dorian ကြောင့် Bahama မှာလူ20ထက်မနည်းသေဆုံးသွားပြီး Bahama ဒေသခံတွေဟာလည်းကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေကြောင့်ပြန်လည်ထူထောင်ရေးကိုအကြီးအကျယ်အကျယ်လှုပ်ဆောင်ဖို့လိုနေတာပါအထူးသဖြင့် Grand Bahama နဲ့ Abaco ကျွန်းတွေဟာမုန်တိုင်းထန်ကြောင့်ပျက်စီးပုံနေတာကြံ့ရည်နေပါ
ဟောင်ကောင်မှာသုံးနာကြာဆန္ဒပြပွဲတွေပေါ်ပေါက်စီခဲ့တဲ့တေခံတွဲပြောင်းရေးဥပဒေမူကြမ်းကိုဖျက်သိမ်းဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာတရုတ်ပြည်ကအလေးထားနားလည်သဘောပေါက်ထောက်ခံတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကမနေ့ကပြောပါရယ်အခုလက်ရှိအခြေအနေမှာလိုရမှာကအကြမ်းဖက်မှုအသွင်ဆောင်လာတဲ့ဆန္ဒပြပွဲတွေရပ်တန့်မှုနဲ့ဟောင်ကောင်မှာတည်ငြိမ်အေးချမ်းမှုတွေပြန်ရဖို့ပဲဖြစ်တယ်လို့လည်းအုပ်ချုပ်ရေးမှူးလမ်ကသတင်းတောက်တွေကိုပြောတာပါဆန္ဒပြပွဲတွေမှာပါဝင်သူတွေအနေနဲ့သူတို့လုပ်ရက်တွေဟာပြည်သူတွေရဲ့နေစဉ်လူမှုဘဝတွေကိုထိခိုက်နေတယ်ဆိုတာကိုနားလည်သဘောပေါက်မယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါရယ်သူအနေနဲ့ဟောင်ကောင်မှာအခုလိုဖြစ်ရတဲ့ကိစ္စအကြောင်းရင်းတွေကိုဆွေးနွေးသွားဖို့နည်းလမ်းတွေကိုရှာဖွေသွားမှာဖြစ်ပေမဲ့ဆန္ဒပြသူတွေရဲ့တောင်းဆိုမှုတိုင်းကိုတော့လိုက်လျောသွားမယ့်ပုံမရှိပါဘူးဟောင်ကောင်ကတန်လျာရှိတရက်ခန်းတွေကိုတရုတ်ပြည်မာကြီးကိုလွှဲပြောင်းပေးမယ်ဥပဒေမူကြမ်းကိုကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာဆန္ဒပြပွဲတွေဇွန်လကစတင်ခဲ့တာပါဆန္ဒပြသူတွေတောင်းဆိုတဲ့အထက်မှာဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကိုစစ်ဆေးအရေးယူပေးဖို့ဖမ်းဆီးထိန်းသိမ်းထားသူတွေကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ဆန္ဒဖော်ထုတ်ပွဲတွေကိုအကြမ်းဖက်လုပ်ရအဖြစ်မတ်တမ်းမှတ်ဖို့နဲ့ဟောင်ကောင်ပြည်သူတွေအတွက်သူတို့ရဲ့ခေါင်းဆောင်တွေကိုလွတ်လပ်စွာရွေးချယ်ခွင့်ပေးဖို့စာရီပါဝင်ပါတယ်
အာဖဂန်နစ္စတန်မြို့တော်ကဘူးမှာချက်တပရင်းတွေကအမေရိကန်စစ်သားတဦးနဲ့ရူမေးနီးယားစစ်သားတဦးတေဆုံးသွားတယ်လို့နေတော့ဥဆောင်တဲ့မဟာမိတ်ဖွဲ့နဲ့လက်တွဲဆောင်ရနေတဲ့ Resolute Support Mission ကပြောကြားလိုက်တဲ့အတွက်ဒီနှစ်အတွက်အာဖဂန်နစ္စတန်မှာအမေရိကန်စစ်သားတေဆုံးမှုဦးရအခုဆို16ဦးထိရှိတာပါပဲတေဆုံးမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ဒီ mission ကချက်ချင်းထုတ်မပြောပါဘူးဒါပေမဲ့ကဘူးမြို့မှာနိုင်ငံခြားနဲ့ဒေသရင်းစစ်ဖက်အရာရှိတွေတည်ဆုံးခဲ့တဲ့အသေးခံကားပုံးဖောက်ခွဲမှုတစ်ခုကိုသူတို့လုပ်ခဲ့တယ်လို့တာလီဘန်အဖွဲ့ကကြေညာပြီးနိုင်ငံပိုင်းအတွင်းမှာပဲအခုလိုပြောကြားချက်ကထွက်ပေါ်လာတာပါက Gabon Pogamut who Pipabi, they sung to say the Manation, the Lulisan who Tanya Lelu, Afghan Pide, when you turn up your Kunyaga, Jinja Jetok and Pio Subari, Bombakwemuha, Nido Tanajo, Inari, American Tanyo, Afghan Tana Yone, and yes, Afghan Muda, Longjong, Poy Yonshia, Kabum Yulema, Pipua Kera, Pipari, the Chinamabe, Afghan Shiba, and yes, Tadre, Narinjan Sassinigani, Yada Liu, they sung at the Lulu Pientanet, don't be a Mujang, and yep, a Chigago, Afghan Tamaraga, Chetabrini, Yadu.
Talapi nuclear lene tensu y Sajo ya, September lagoon, T. Papin, Tare Talapi, Tongji Rigo, Sajo the Danko Sone Kama, Russia Nanga Tolotama Pichao, Russia, the Mara Vladimir Putina, Piovare, Tongji Tente Chat Hamguro, American Bionzuga Luma Rashaga Lume Luleduga Piovare, September Nayaniga, Russia Nanga Shibia. Bloody boss of new ma pilo de siboy saya ni lagama, rasha tamara putina akulu pio toraba. Si e kala dringa neped vot ni tare dalapi nuclear tencho yi sajago, rasha ga nipang miasa chupao ni elu suswe pio japi enama, American ga eri sajogani, ogula neyeniga dewin no twekebari, di sajo ha nibinga ni kilumida ngaya gani. ငါတော့ငါရအကွာဝေးကိုပြစ်လွန်နိုင်တဲ့ခရုစ်နဲ့ပဲထင်းတဲ့ဒုံးကြီးထုတ်လုပ်မှုကိုတားမြစ်ထားတာပါ။စီအေးအတွင်းကသဘောတူညီခဲ့ကြတဲ့လည်းနဲ့ထင်းချွေဆိုင်ရာစာချုပ်အခုလိုပြတ်သွားခဲ့တဲ့အတွက်နောက်ထပ်လည်းနဲ့အပြိုင်တက်စင်မှုတွေထပ်ဖြစ်လာမလားဆိုရဲဆိုရင်ပူပန်မှုတွေထွက်ပေါ်လာခဲ့ပါတယ်။အော်ဂူလာဆက်ရှိရနေကအမေရိကန်နိုင်ငံကဒုံးကြီးပြစ်ခတ်စမ်းသပ်ခဲ့ပြီးတ ဗီအိုအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 9805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VO American တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့မြန်မာနိုင်ငံ300ကျော်ခီးစဉ်အတွင်းမှာစစ်တပ်ရင်းတွေကတော့မြန်မာတောင်ကိုရီးယားမြန်မာကိုရီးယားစီးပွားရေးဆွေးနွေးပွဲဒုတိယမြောက်နေ့မှာနှစ်နိုင်ငံကြားဗန္ဒာရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးနဲ့အခြေခံဆောက်အုံဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်ပြီးနားလည်မှုစာချုပ်လောက်၅ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဟာသူ့ရဲ့ New Southern Policy လို့ခေါ်တဲ့တောင်ပိုင်းဒေသမူဝါဒတိုက်ညှင့်တင်ရေးအတွက်အရှေ့တောင်အာရှနိုင်ငံတွေနဲ့စီးပွားရေးဆက်ဆံမှုအပါအဝင်နှဆိုင်နဲ့ဆက်ဆံရေးထူထောင်ဖို့အတွက်စူးစမ်းနေတာဖြစ်ပါတယ်။အခုသူ့ရဲ့မြန်မာခီးစဉ်အတွင်းနှစ်နိုင်ငံအစိုးရချင်းချမှာရောအစိုးရစီပွားရေးလုပ်ငန်းရှင်တွေကြားနဲ့နှစ်နိုင်ငံလုပ်ငန်းရှင်အချင်းချင်းကြားမှာပါပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှုအပါအဝင်နားလည်မှုစာချုပ်လောက်စုစုပေါင်း10ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။တောင်ကိုရီးယားရဲ့ထင်ရှားတဲ့ဗန်ကြီး၄ခုရဲ့က KB Cookmin ဘဏ်နဲ့ရန်ကုန်တိုင်းဒေသကြီးအစိုးရတို့ကြားအင်ချမ်းမြေလုပ်ငန်းအတွက်ငွေကြေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်နားလည်မှုစာချုပ်လောက်ကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။ဗိုလ်တပူးနေကတော့ရန်ကုန်တိုင်းလဲကူးမြို့နဲ့ညီက900ကျော်ပေါ်ကအမေရိကန်ဒေါ်လာ1ဘီလီယံကုန်ကျမယ်။ကိုရီးယားမြန်မာစစ်မှုမျိုးတော့စီမံကိန်းကိုစတင်ကြောင်းကြေညာခဲ့တယ်လို့ရန်ကုန်တိုင်းဒလမြို့နဲ့မြို့ပြစီမံကိန်းအတွက်မြန်မာကိုရီးယားနှစ်နိုင်ငံကြားနားလည်မှုစာချုပ်လောက်လက်မှတ်ရေးထိုးဖို့ပါစီစဉ်ခဲ့တာပါ။စက်တင်ဘာ3ရက်နေ့ကတော့သမရမွန်ဟာနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့ရောသမရဦးဝင်းမြင့်နဲ့ပါတရားတွေ့ဆုံခဲ့ပါတယ်။ကိုရီးယားသမ္မတဟာထိုင်းမြန်မာလာအိုသုံးနိုင်ငံ6တာခီးစဉ်တစိတ်တစ်ဒေသဖြစ်မြန်မာနိုင်ငံကို3ရက်ကြာလာရောက်တာဖြစ်ပြီးသူဟာ1983နောက်ပိုင်းမြန်မာပြည်ကိုလာခဲ့တဲ့တတိယမြောက်ကိုရီးယားသမ္မတလည်းဖြစ်ပါတယ်
မြန်မာနိုင်ငံမှာလာမယ့်ဒီဇင်ဘာလ19ရက်ကနေ22ရက်နေ့အထိဗီယက်နမ်ကုန်စည်ပြပွဲကြီးကျင်းပဖို့ရှိပါတယ်။ဒီကုန်စည်ပြပွဲကြီးကိုဗီယက်နမ်ကုန်သွယ်ညှင့်တီးရေးအေဂျင်စီ VF Trade ကနေ2009ခုနှစ်ကတည်းကစပြီးတော့မြန်မာနိုင်ငံမှာကျင်းပခဲ့တာဖြစ်ပြီးဒီနှစ်မှာတော့ဆိုင်ကမ်းပေါင်း100ကျော်ပြသသွားမှာဖြစ်ပါတယ်။ဗီယက်နမ်မှာစီးပွားရေးလုပ်ငန်းတွေလာရောက်ပြသမယ့်ဒီပွဲမှာအသင့်စားအစားအသောက်တွေလူသုံးကုန်ပစ္စည်းကိရိယာတွေဆက်ပစ္စည်းလျှက်စစ်ပစ္စည်းနဲ့စီးနဲ့စီးပစ္စည်းစတာတွေကိုထည့်သွင်းပြသသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဗီယက်နမ်စီးပွားရေးဈေးကွက်ကိုချဲ့ထွင်ဖို့ဗီယက်နမ်ပြည်ရင်းဖြစ်ပစ္စည်းတွေပြပကိုတင်ပို့နိုင်ဖို့နဲ့မြန်မာနဲ့စီးပွားရေးကွန်ရက်တည်ဆောက်နိုင်ဖို့ရည်ရွယ်ပြီးတော့ဒီကုန်စည်ပြပွဲကြီးကျင်းပရတာလို့ဗီယက်နမ်ကုန်သွယ်ညှင့်တီးရေးအေဂျင်စီ VF Trade ကပြောပါတယ်။မြန်မာနဲ့ဗီယက်နမ်အကြားမှာ2018ခုနှစ်အတွင်းကုန်သွယ်မှုအမေရိကန်ဒေါ်လာတန်ပေါင်း860တန်မိုးထိမြင့်တက်ခဲ့တဲ့အတွက်ဗီယက်နမ်မှာမြန်မာရဲ့ကုန်သွယ်ဘက်အဆင့်9မှာရှိနေပါတယ်။ မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံစီးရင်မှာတော့ဗီယက်နမ်ကစုစုပေါင်းဒေါ်လာ 1.2 တန်းနီးပါးတက်မှုရှိတဲ့စီမံကိန်းလုပ်ငန်းပေါင်း 18 ခုနဲ့အဆင့်9မှာရှိနေတယ်လို့သိရပါတယ်ရှင်
။ကိုရီးယားကျွမ်းဆွယ်ဒေတာရင်းငင်းချင်းရေရှည်တည်ပြန်နိုင်မှုအတွက်မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားအလုပ်သဘောဆွေးနွေးမှုတွေအများဆုံးပြန်ဆဖို့တောင်ကိုရီးယားဝန်ကြီးချုပ်ဒီနိုက်ယွန်ကကျတဲ့ပရင်းနေမှာပန်ကြားပါတယ်။တောင်ကိုရီးယားကအင်ရှင်ဖြစ်လက်ခံချင်းပါတဲ့နိုင်ငံတကာဖွဲ့စည်း5ခုနဲ့နိုင်ငံပေါင်း50လောက်ကစစ်ဖက်အရာရှိတွေနဲ့ကျွမ်းကျင်သူတွေတက်ရောက်လာတဲ့ Seoul Defense Dialogue Data Ring လုံခြုံရေးဆိုင်ရာ၈ချိန်မြောက်ညီလာခံအဖွဲ့မင်ကောမှာဝန်ကြီးချုပ်လီကအခုလိုပြောကြားခဲ့တာပါ။ကိုရီးယားကျွမ်းဆွယ် Data Ring ငင်းချင်းနဲ့ရေရှည်တည်ငြိမ်ရေးဟာမြောက်ကိုရီးယားနဲ့ American တို့ရဲ့ဆွေးနွေးညှိနှိုင်းမှုပေါ်မှာမူတည်နေတဲ့အတွက်ဆွေးနွေးမှုတွေအများပြန်ဆစေလိုတယ်လို့ပြောပါတယ်။ကိုရီးယားကျွမ်းဆွယ် Data က Nuclear Tension ရဲ့အဲ့အတွက်နီလန်းရှာဖို့မနစ်ကစားပြီးကိုရီးယားနှစ်နိုင်ငံနဲ့အမေရိကန်တို့ကြိုးပမ်းခဲ့ပေမယ့်အခုထိတိတ်တာထင်ရှားတဲ့ရလဒ်တစုံတရာမရသေးတာကြောင့်ဆွေးနွေးပွဲပြန်ဆနိုင်မှုနီလန်းရှာနေတယ်လို့ပြောပါတယ်။ကိုရီးယားဂျွန်လာနှောင်းမိုင်းတို့ကကိုရီးယားနှစ်နိုင်ငံကြားပမ်မွန်ချွန်နယ်စပ်မြို့လေးမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံဆွေးနွေးတော့ကကိုရီးယားကျွမ်းဆွယ်ဒေတာနျူကလ িয়ার ကင်းရှင်းအတွက်အလုပ်သဘောဆွေးနွေးမှုပြန်ဆဖို့သဘောတူခဲ့တာပါ။
အလင်းနှစ်တန်ပေါင်း50လောက်ရှိတဲ့အကွာအဝေးမှာရှိတဲ့ Black Hole လို့ခေါ်တဲ့အာကာသတွင်းနဲ့ကြီးရဲ့ဓာတ်ပုံကိုနိုင်ငံတကာသိပ္ပံပညာရှင်348ဦးပူးပေါင်းပြီးတော့ပထမဆုံးပြသနိုင်ခဲ့တဲ့အတွက်သူတို့ကိုသိပ္ပံဆိုင်ရာ Oscar ဆု Oscars of Science ဆုချီးမြှင့်လိုက်ပါတယ်။နခတ္တပီရာဆိုင်ရာယူပါပီရာပညာရမထူးခြားတဲ့အောင်မြင်မှုအဖြစ်ဒီသိပ္ပံဆိုင်ရာထူးထွင်းအောင်မြင်မှု Breakthrough Prize ကဒေါ်လာ3သန်းစုကြီးငွေရရှိမှာဖြစ်ပါတယ်။နိုင်ငံတကာမှန်ပြောင်းကွန်ရက်ကိုသုံးပြီးတော့သုတေသနပညာရှင်ပေါင်း300ကျော်ပါဝင်ခဲ့တဲ့ Event Horizon Telescope စီမံကိန်းကနေ Black Hole ကိုဓာတ်ရိုက်လေ့လာဆန်းစစ်မှုတွေလုပ်ခဲ့တာပါ။ပြီးခဲ့တဲ့ April 10ရက်နေ့ကနေဒိမော်ရောင်မီးရှံတွေနဲ့အဖြူရောင်ဓာတ်ရောင်ကြီးတွေဖြာနေတဲ့အာကာသတွင်းနဲ့ကြီးဓာတ်ပုံကိုသုတေသနပညာရှင်တွေထုတ်ဖော်ပြသခဲ့ပါတယ်ရှင်။
ဒါကြောင့်နေမနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မမရသစင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Sharana Bagana ရဲ့မြန်မာပြည်ခရီးစဉ်ဟာပြဿနာတွေပြည်လည်စေဖို့အားရလောက်အောင်စွမ်းဆောင်နိုင်ခြင်းမရှိသေးဘူးလို့အကြက်ခတ်တချို့ကသုံးသပ်ကြပါတယ်။ Miss Christine Sharana Bagana ဟာသူရဲ့ခုနှစ်ကြိမ်မြောက်မြန်မာနိုင်ငံခီးစဉ်အတွင်းအစိုးရအဖွဲ့ဝင်ဝင်ကြီးတချို့နဲ့တွေ့ဆုံခဲ့ပြီးတိုးတက်ဆုံရုံမှုအခြေအနေတွေကိုကြားနာဆွေးနွေးခဲ့ပါတယ်။ဒီအကြောင်းကိုညာဝဲအောင်ကပြောပြမှာပါရှင
်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ် Miss Christine Bugana ဟာလက်တတော်မြန်မာနိုင်ငံကိုရောက်ရှိနေပြီးအစိုးရအဖွဲ့ဝင်ဝင်ကြီးတွေဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်ထောင်စုရာချာလိုက်ဝင်ကြီးဒေါက်တာဝင်းမြတ်အေးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးကျော်တင်လူ့သမားနယ်လူဝင်မှုရေးရာဝန်ကြီးဦးသိန်းစွင်နဲ့ပြည်ထောင်စုဝန်ကြီးဒုဗိုလ်ချုပ်ကြီးကျော်စွေတို့ကိုစက်တင်ဘာ3ရက်4ရက်နေ့တွေမှာတွားရောက်တွေ့ဆုံခဲ့တာပါဒီလိုတွေ့ဆုံမှုတွင်ပြောဆိုကြရမှာအထူးသဖြင့်ရခိုင်မြောက်ပိုင်းဒေသကထုတ်ပေါ်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံနေရခြားသာရေးဘယ်လိုပြင်ဆင်ထားသလဲဆိုတဲ့အခြေအနေနဲ့လုံခြုံရေးဆောင်ရွက်မှုအခြေအနေပြန်လာသူတွေနိုင်ငံသားဖြစ်ခွင့်ရရေးကိစ္စမှာ MV card လို့ခေါ်တဲ့နိုင်ငံသားစီစစ်ခံရမဲ့သူတွေကင်ဆောင်ရမဲ့တည်တည်ကံကပြားထုတ်ပေးနေတဲ့အခြေအနေစာရတွေကိုဆွေးနွေးခဲ့ပါတယ်။ Miss Bugana ရဲ့မြန်မာပြည်ခီးစဉ်ဟာခုနှစ်ကြိမ်မြောက်ရှိလာပြီဆိုပေမဲ့လက်တွေမှာထင်သာသလောက်အခြေအနေတွေတိုးတက်အောင်ကြားဝင်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်အာရှရေးရာဌာနရဲ့အငြင်းစားကတိကဦးခမောင်စောကသုံးသပ်ပါဗျ။သူကတော့တ
က်နယ်လောက်ကြိုးစားနေတာပဲ။သူတက်နယ်လောက်တော့သူလုံနေတာပဲ။ဒါပေမဲ့အခုတည်းအထိကတော့အိတ်ပြီးတော့ထက်ထက်ဝင်အောင်မြင်မှုတော့မတွေ့ရသေးဘူး။ဘလို့ချက်တင်ကြောင်းပြောနေတယ်ဆိုတော့ကိုဘကနေဝိုင်းပြီးတော့အာရမုံမှုတာတမပါပြည့်လူတွေတမပါပြည့်လူတွေဘာမှဘုရားဘာသာနဲ့ဘာမှအစိုးရနဲ့လူမှုဝါဆက်တန်နဲ့ဒီဆက်လုံးထွက်ပြေးလာတာသူတို့ကိုစိတ်ဆွန်လို့ပြရမယ်ဆက်အော်လာငါပိုပြီးကျေနေတယ်ကျေနေတော့ဒီမျိုးသမီးဘလောက်ပဲရိုးသားစီဖြစ်စီဘလောက်ပဲလှုပ်ချင်စီဖြစ်စီပြောပါများနေရမိဆက်စားစကားအောင်ပါပဲ
ဝန်ကြီးဦးကျော်တင်ကတော့နေရစွန့်ကွာထွက်သွားသူတွေပြန်လည်လက်ခံရေးကိစ္စမှာအာစာအကြမ်းဖက်အဖွဲ့ရဲ့ချင်းချောက်မှုရှိနေတယ်လို့ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံကြားသဘောတူညီချက်အတိုင်းနေရပြန်လို့တဲ့ဒုက္ခသည်တွေဖြစ်ရမဲ့သတ်မှတ်ပုံစံကိုဖြန့်ဝေဖြည့်ဆွဲရမှာလုံထုံးလုံနီအတိုင်းလိုက်နာမှုမရှိတာကပြဿနာဖြစ်နေရကြောင်းမစ္စဘူဂနာကိုရှင်းပြပါရယ်ရင်ညာဒုက္ခသည်တွေအခုချိန်ထိမြန်မာနိုင်ငံတည်းပြန်ဝင်မလာနိုင်သေးတာဟာအဟံအတားနဲ့မလုံးပေးမှုတွေရှိနေပုံရတယ်လို့ကတိကဥက္ကမောင်စောကမြင်ပါရယ်ဒီ
အိတ်ဒုက္ခသည်တွေ ဲ့လူတွေတော်တော်များများလည်းပညာမတတ်စာမတတ်သူတို့စာတော်သူတို့တတ်တာမဟုတ်ဘူးသူတို့ဘာသာပြောစကားပဲတတ်တဲ့လူတွေအဲ့တော့မင်းတို့မပြန်နဲ့မင်းတို့မပြန်လို့ရှိရင်မင်းတို့ကိုယ်ပိုင်နိုင်ငံရမယ်ပြောနိုင်တယ်နှစ်ကောင်းချီဟာလာမင်းတို့မပြန်လို့ရှိရင်မင်းတို့ဒီတဲ့ကောင်းတဲ့နိုင်ငံကိုရောက်နိုင်တယ်မင်းတို့ကောင်းလို့ရမပြန်လို့ရှိရင်ကောင်းကောင်းမွန်မွန်နေရမယ်ပြန်ရင်မင်းတို့ဒုက္ခရောက်မယ်အဲ့ဒါမျိုးတွေကိုအဲ့ဒါမျိုးလှုပ်ထားတဲ့ကြောင့်မလို့သူတို့ယုံပြီးတော့မပြန်ဘူးလို့ကျွန်တော်ယူဆတယ
်ရခိုင်မြောက်ပိုင်းကထွက်ခွာသွားတဲ့ဒုက္ခတွေနဲ့ပတ်သက်လာရင်ဘာတွေလှုပ်ဆောင်တင်တယ်လဲဆိုတာကိုကိုဖီအန်နန်အကြံပေးကော်မရှင်အဖွဲ့ကအစီရင်ခံစာထုတ်ပြန်အကြံပေးထားပေမဲ့ဒီအချက်တွေကိုမြန်မာအစိုးရကအတိအကျအကောင့်ထည့်ဖော်ဖို့ပြက်ကွက်နေသေးတာကြောင့်နိုင်ငံတကာနဲ့မြန်မာအစိုးရတို့ကြားတန်တမာရေးတင်းမာမှုတွေဆက်ရှိနေရတာဖြစ်ကြောင်းအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေမောင်ကထောက်ပြပါတယ
်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခတွေတွေပြန်လာဖို့ပြင်ဆင်ထားတယ်တရောက်မှပြောင်းမလာဘူးဆိုကြတဲ့ကအခုတို့လုပ်နေတဲ့ process တွေတို့ရဲ့ agreement တွေတခုမှဖြစ်မလာဘူးဆိုတာအဲ့ဒါတော့ထင်ရှားနေတယ
်
တို့ recommendation တွေရှိတယ်ပြန်လာလို့ရှိရင်ဒီလူတွေကိုဘယ်လိုဟာလာနေထိုင်လုပ်ကိုင်စားတောင်းနိုင်ဖို့အတွက်တို့လည်းလုံခြုံရေးအာမခံချက်အတွက်တို့ရတင်ရထိုက်တဲ့ခွင့်ရေးအတွက်ဟိုကတောင်းထားတာရှိတယ်ဒါပေမဲ့ကျွန်တော်ထင်တာကအဲ့ဒီအခုထွက်ပြေးသွားတဲ့လူဟင်ဂျာတွေကတို့ပြန်လာရင်တို့အရာအကြောက်ဆုံးကသူတို့ရဲ့လုံခြုံရေးအာမခံချက်ရှိမှသူတို့လည်းပြန်လာရဲမယ်အခုကသူတို့မှဟိုဥစားအာမခံချက်မှမပေးပဲ
မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲရောက်နေတဲ့ဟိန္ဒူဘာသာဝင်440ကျော်ပြန်လာလို့ပဲမဲ့သူတို့ကိုအ мян ပြန်ပို့ပြီးရဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းပေးဖို့လိုတယ်လို့လဲဝန်ကြီးဦးကျော်တင်ကမစ်ဘူကနာကိုပြောခဲ့တာပါအလို့သမားနဲ့လူဝင်မှုရေးရာဝန်ကြီးဦးသိန်းဆွေကတော့NV card ကန်ဆောင်သူတွေတမတ်ဒေတာအတွင်းလွတ်လပ်စွာသွားလာနိုင်ကြောင်းနေရဆုံခွာသွားသူတွေကိုပြန်လည်လက်ခံဖို့တောင်ပြိုလဝဲနဲ့ငကူရစခန်းတွေဖွင့်လှစ်ထားကြောင်းတုံ့ပြန်ပြောဆိုခဲ့တဲ့အပြင်မြန်မာအစိုးရအနေနဲ့ UNDP UNHCR တို့နဲ့လည်းပူးပေါင်းဆောင်ရွက်နေကြောင်းပြောခဲ့ပါတယ်မစ်ဘူကနာကတော့ရခိုင်အရေးကိစ္စမှာအရေးပါတဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်နိုင်ငံသားဖြစ်ခွင့်နဲ့လူညုံရေးဆိုင်ရာကိစ္စရပ်တွေကိုဆက်ပြီးကြိုးပမ်းဆောင်ရွက်ဖို့လိုအပ်နေသေးတဲ့အခြေအနေကိုအကြံပြုဆွေးနွေးခဲ့ကြောင်းအစိုးရပြည်ညာရေးဌာနရဲ့သတင်းထုတ်ပြန်ချက်တွေအရသိရပါပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။အခုဗြိတိန်နဲ့ဥရောပသမ္မတအရေးဘက်ကိုလည်းကြည့်ကြရအောင်ပါ။ Brexit လို့လူသိများတဲ့ဗြိတိန်နိုင်ငံဥရောပသမ္မတ EU ကနေနှုတ်ထွက်ရေးမှာ EU နဲ့သဘောတူညီချက်ရမရရဗြိတိန်ကတော့နှုတ်ထွက်ဖို့ဝန်ကြီးချုပ် Boris Johnson အစိုးရကကြိုးပမ်းနေခဲ့ပါတယ်။ဘလို့ပဲဖြစ်ဖြစ်နှုတ်ထွက်မယ်ဆိုတဲ့ဝန်ကြီးချုပ်ရဲ့အစီအစဉ်ကိုတားဆီးဖို့ဗြိတိရှ်ပါလီမန်အမတ်တွေကဇက်တိုက်ဆိုသလိုအဆိုတွေမူကြမ်းတွေချမှတ်လာပါတယ်။ပါလီမန်ကသူ့ရဲ့အစီအစဉ်ကိုတားဆီးနိုင်ဖို့အလားအလာများနေပေမဲ့ဝန်ကြီးချုပ် Johnson ကတော့အောက်တိုဘာလ31ရက်မှာဗြိတိန်နှုတ်ထွက်ဖို့ကိစ္စကိုလက်မလျှော့သေးပါဘူး။ VOA သတင်းတောက် Jeff Costa သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်။
ဘီရှာပါလီမန်မတ်တွေဟာဗြိတိန်နိုင်ငံ EU ကနေသဘောတူညီချက်မပါဘဲအော်တိုဘာလ31ရက်နေ့မှာမနှုတ်ထွက်နိုင်စေဖို့အတွက်ဥပဒေတရားအတည်ပြု၍ကြိုးပမ်းနေခဲ့ပါတယ်။အတိုက်ခံတဲ့ Conservative အမတ်တွေအတူတကပူးပေါင်းလှုပ်ဆောင်နေခဲ့ကြတာပါ။ဝန်ကြီးချုပ် Boris Johnson ကတော့ဒီလိုဥပဒေမျိုးဟာ EU နဲ့ဆက်ဆက်ဆွေးနွေးရမှာသူ့ဘက်ကိုအားနည်းစေတယ်လို့ဆိုပါတယ်။ဥပဒေကြမ်းကိုဗိုလ်တော်နေကအောက်လွှတ်တော်မှမဲခွဲအတည်ပြုခဲ့တာပါ။အနာဂတ် conservative party ကအမတ် 22 ဦးကအတိုက်ခံပါတီတွေနဲ့ပူးပေါင်းလို့အစိုးရကိုစန့်ကျင်ပြီးဥပဒေကိုအတည်ပြုခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေအရဝန်ကြီးချုပ် Johnson ဟာ EU ဌာနချုပ်ရှိရာ Brussels မြို့ကိုသွားပြီး Britain ထွက်မဲ့ Brexit အချိန်တိုးပေးဖို့မြစ်တာရပ်ခံရမှာဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ကတော့ဒီလိုလုပ်ဖို့ငြင်းဆန်နေပါတယ်။အချိန်တိုးတောင်းမဲ့အစားအထွေထွေရွေးကောက်ပွဲကိုစောပြီးအောက်တိုဘာလ15ရက်နေ့မှာကျင်းပဖို့သူကတောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုကြတာလဲအမတ်တွေစန့်ကျင်လို့မအောင်မမြင်ဖြစ်ခဲ့ရပါတယ် EU နဲ့သဘောတူညီချက်မပါဘဲ Brexit ကိုတားဆီးမဲ့ဥပဒေကိုအရင်ပြတ်တန်းရမယ်လို့အတိုက်ခံ Labour ပါတီကောင်းဆောင် Jeremy Corbyn ကပြောပါတယ
် Let this bill pass and gain royal assent then we will back an election so we do not crash out with
ဒီဥပဒေကိုအတည်ပြုပြီးဘီယင်မာကြီးလက်မှတ်ရေးထိုးနိုင်ဖို့အရင်စူးစမ်းကြပါစို့ပြီးတော့မှရွေးကောက်ပွဲကိစ္စပြန်ဆွေးနွေးကြမယ်ဒါမှကျွန်တော်တို့ EU ကနေအလဲလဲအပြူပြူနဲ့မထွက်ဖြစ်မှာပါ
။ဝန်ကြီးချုပ် Johnson ဟာတာဝန်ဝတ္တရအရဇာတာပရိနေမှာ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့ အမေရိကန်ဒုတိယသမ္မတမိုက်ပန်စ်တို့ကိုဝန်ကြီးချုပ်နေအိမ်မှာတွေ့ဆုံခဲ့ပြီးတဲ့နောက်မကြာခင်မှာပဲဗြိတိန်ရဲ့တပ်ဖွဲ့ဝင်ပုံမှုစုဆောင်ရေးလှုပ်ရှားမှုစတင်တဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။အဲဒီအခမ်းအနားမှာတော့ဗြိတိန်နိုင်ငံ EU ကနှုတ်ထွက်ရေးမဖြစ်ဖြစ်အောင်ဆောင်ရွက်မယ်လို့လည်းကတိပေးပြောကြားခဲ့ပါတယ
်။ I will do everything I possibly can to make sure that this country comes out of the EU on October
အောက်တိုဘာ31ရက်နေ့မှာဗြိတိန်နိုင်ငံ EU ကနှုတ်ထွက်ရေးဖြစ်နိုင်တာမှန်သမျှကိုကျွန်တော်ဆက်လုပ်သွားမယ်။ဒါပေမဲ့ကံမကောင်းစွာပဲစစ်စစ်ဆွေးနွေးရေးစပွဲပိုင်းမှာကျွန်တော်ဘက်ကဆွေးနွေးနိုင်တဲ့အနေအထားကိုနှိမ့်ချစေသလို EU နဲ့သဘောတူညီချက်ရရှိဖို့ကိုလည်းခက်ခဲစေမဲ့ဥပဒေမူကြမ်းကိုကျွန်တော်တို့ပါလီမန်ကမဲခွဲအတည်ပြုခဲ့ပါတယ်။အဲဒီတော့သဘောတူညီချက်ရဖို့ကျွန်တော်တို့အစီအစဉ်ဆက်သွားပြီးအောက်တိုဘာမှာနှုတ်ထွက်ဖို့လုံမလားဒါမှမဟုတ်အောက်တိုဘာ31ရက်ထက်ကျော်ပြီး EU ရဲ့ဆက်ရှိနေဖို့နောက်တရားရုပ်ကိုတာဝန်ပေးဖို့လုံမလားတခုခုလုပ်ပြီးရှေ့ကိုဆက်လမ်းဖို့ပဲရှိပါတော့တယ
်။သဘောတူညီချက်မပါဘဲနှုတ်ထွက်မှာကိုတားဆီးမဲ့အောက်လွတ်တော်ရဲ့ဥပဒေကြမ်းကိုစတာပရိနေမှာအထက်လွတ်တော်မှာဆွေးနွေးခဲ့ကြပါတယ်။အထက်လွတ်တော်မှာဥပဒေကြမ်းကိုစန့်ကျင်တဲ့အမတ်တွေကဥပဒေအတိမဖြစ်ရေးအချိန်ဆွဲဖို့လည်းစူးစမ်းနိုင်မှာသေးတယ်ခင်ဗျာ။
ကိုရိုင်းမင်ထွန်းပြပြသွားတာပါရှင်အခုတော့အမေရိကန်ဘက်ကအကြမ်းဖက်မှုတိုက်ဖြတ်ရေးဆိုင်ရာအခြေတင်ပြောဆိုနေကြတဲ့ဘက်ကလည်းအလှည့်ပေးကြပါတယ်အမေရိကန်ပြည်ထောင်စုမှလူပေါင်းတန်းတန်းကျော်ကိုအကြမ်းဖက်သမားအဖြစ်သိရှိထားလို့ဒါမှမဟုတ်သင်္ကာမကင်းလို့စောင့်ကြည့်ရမယ့်လူတွေအဖြစ်အစိုးရကသတ်မှတ်တဲ့ကိစ္စဟာအဲ့ဒီလူတွေရဲ့ဖွဲ့စည်းပုံဆိုင်ရာရပိုင်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့ပြည်ထောင်စုတရားသူကြီးတဦးကဆုံးဖြတ်လိုက်ပါတယ်သတင်းတောက်မက်ထရူဘာရာကက်ရေးသားထားတဲ့ AP သတင်းဆောင်ပါကိုပြောပြပါမယ်ရှင်အခုလိုအကြမ်းဖက်သမားတွေဖြင့်စောင့်ကြည့်မဲ့စီရင်ထုတ်ပြန်တဲ့ကိစ္စကိုဥပဒေနဲ့ဆန့်ကျင်တယ်လို့ဆုံးဖြတ်သူကတော့ခရိုင်တရားသူကြီးအန်တိုနီထရန်ကဖြစ်ပါတယ်။ဒီစောင့်ကြည့်စီရင်ကိုမွတ်စလင်လူ့အခွင့်အရေးအဖွဲ့တစ်ခုရဲ့အကူအညီနဲ့စိန်ခေါ်ခဲ့သူအမေရိကန်နိုင်ငံသားမွတ်စလင်နှစ်ဒါဇင်နီးပါးကိုလည်းဂျူရီအဖွဲ့နဲ့ရုံးတင်စစ်ဆေးမနေတော့ပဲတရားသူကြီးသဘောနဲ့ပဲအကျဉ်းရုံးစစ်ဆေးဖို့သူကခွင့်ပြုလိုက်တာပါ။တရားရင်တွေကတော့သူတို့ဟာအစိုးရရဲ့စောင့်ကြည့်စီရင်ထဲမှာမှားယွင်းစွာထွက်သွင်းဖော်ပြခံရခြင်းဖြစ်တယ်လို့ဆိုပါတယ်။ဒီလိုအကြမ်းဖက်မှုနဲ့ပတ်သက်သူတွေရဲ့စီရင်ကိုအမေရိကန်ပြည်ထောင်စုတဝန်းအစိုးရဌာနတွေနိုင်ငံခြားအစိုးရတွေနဲ့ရဲဘက်ဆိုင်ရာတွေကိုဖြန့်ချီထားတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးအဖွဲ့ FBI ကတော့အခုတရားသူကြီးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတစုံတရာဝေဖန်ချက်ပေးဖို့ဗုဒ္ဓဟူးနေ့ကညင်ဆန်ပါတယ်။တရားခွင်မှာတော့ FBI ကိုစားလိုက်ပါဆောင်ရွက်တဲ့ရှေ့နေတွေကတရားပြိုင်တွေခံစားနေရတဲ့နစ်နာမှုဟာအကြမ်းဖက်မှုကိုတိုက်ဖြတ်လို့တဲ့အစိုးရရဲ့စိတ်အားထက်သန်မှုနဲ့နှိုင်းဆာရင်ဘာမှမပြောဖလောက်ဘူးလို့ဆိုပါတယ်။ဒါပေမဲ့တရားပြိုင်တွေဘက်ကလိုက်ပါဆောင်ရွက်တဲ့ရှေ့နေဒါရီယာအဘက်စ်ကဒီတရားရုံးရဲ့အဆုံးဖြတ်ဟာအောင်ပွဲတရားဖြစ်တဲ့ဒီစီရင်ကိုကင်ဆယ်ပြီးအစိုးရရဲ့လှုပ်ဆောင်မဲ့လုပ်ရက်တွေကိုအပြင်းထန်ဖျက်တောက်ပေးဖို့လဲတရားသူကြီးကိုတောင်းဆိုမယ်လို့ပြောပါတယ်။
အပြစ်မဲ့သူတွေကိုစောင့်ကြည့်မဲ့စီရင်တဲ့ကကလခွင့်ပေးတင်ပါတယ်။ဒါဟာဖွဲ့စည်းပုံအခြေခံဥပဒေအရလိုအပ်ချက်တရဖြစ်တယ်လို့လည်းထင်ပါတယ်
။ဒီစီရင်ပေါ်အခြေခံပြီးအစိုးရကတရားစွပ်စွဲမှုတွေအများပြားလှုပ်ဆောင်နေချိန်မှာတရားသူကြီးထရန်ကာရဲ့ဆုံးဖြတ်ချက်ဟာအစိုးရကိုကြဲကြဲပြန့်ပြန့်ထိုးနှက်လိုက်တဲ့ကိစ္စတရလည်းဖြစ်ပါတယ်။အစိုးရရဲ့စွပ်စွဲထားချက်တွေဟာအခြေမြစ်မရှိတဲ့ကိစ္စတွေသာဖြစ်တယ်လို့လည်းသူ့ရဲ့31မျက်နှာရှိတဲ့စီရင်ချက်မှာဖော်ပြထားပါတယ်။တရားပြိုင်တွေအနေနဲ့ခရီးသွားလာရမှာကြုံတွေ့ရတဲ့အခက်အခဲတွေ၊နေဆက်ဖြတ်ကျော်လာတဲ့အခါမှာလက်ထိတ်ခက်ခံရတာ၊လေစိတ်တွေမှာထပ်ခါတလဲလဲရှာဖွေခံရတာတွေဟာဖွဲ့စည်းပုံအရာခွင့်ပြုထားချက်တွေကိုချိုးဖောက်တာဖြစ်တယ်လို့ဆိုထားပါတယ်။ဒါအပြင်ဒီတရားပြိုင်တွေထဲကဘယ်သူမှအကြမ်းဖက်သမားဖြစ်သိရှိထားရသူလို့ဆိုတဲ့သတ်မှတ်ချက်နဲ့မကိုက်ညီဘူး။အကြမ်းဖက်သမားဖြစ်မတင်ကားသူလို့ဆိုတဲ့သတ်မှတ်ချက်ဟာလည်းအတိတ်ပဲကောက်လွဲနိုင်တဲ့ကိစ္စဖြစ်တယ်လို့သူရဲ့စီရင်ချက်မှာဖော်ပြထားပါတယ်။ဒီစောင့်ကြည့်စီရင်ပါသူတွေရဲ့အချက်လက်တွေကို FBI ကတဆင့်လေးစိတ်တွေ၊ခီးသွွာလာရေး၊နေဆက်ဖြတ်ကျော်စခန်းတွေ၊အကောက်ခွန်အရာရှိတွေစီကိုဖြတ်ကြည့်ထားတာပါ။ဒီစီရင်ဟာလွန်ခဲ့တဲ့နှစ်တွေအတွင်းသိသိသာသာများလာခဲ့ပြီး2019ခုနှစ်ဇွန်လအရောက်မှာအကြမ်းဖက်အဖြစ်လူပေါင်း 1.2 သန်းနီးပါးပါဝင်လာတယ်လို့တရားရုံးမှာတင်ပြတဲ့အစိုးရအထောက်အထားကဖော်ပြထားပါတယ်။2013ခုနှစ်တုန်းကတော့စုစုပေါင်း9သိန်းလောက်သာရှိခဲ့တယ်လို့ဆိုပါတယ်။စီးရင်ထဲမှာပါဝင်သူလူများစုဟာနိုင်ငံခြားသားတွေဖြစ်ကြပြီးအမေရိကန်နိုင်ငံသားနဲ့အမြဲတမ်းနေထိုင်ခွင့်ရသူ 4,600 လောက်ပဲရှိတယ်လို့2019ခုနှစ်စီးရင်မှာဖော်ပြထားပါတယ်။ဒ ီစရင်ဟာအကြမ်းဖက်မှုတိုက်ဖျက်ရေးလှုပ်ဆောင်တဲ့နေရာမှာတကယ်တမ်းထိရောက်မှုမရှိဘူးလို့လည်းဆိုပါတယ်။ဥပမာ2016ခုနှစ်တုန်းကအော်လန်ဒိုနိုက်ကလပ်တစ်ခုမှာလူပေါင်း49ဦးကိုပြစ်တိုက်ခဲ့တဲ့အိုမာမက်တင်းဟာဆိုရင်အဲ့ဒီစီရင်တဲ့ကပယ်ဖြတ်ထားခြင်းခံရသူတဦးဖြစ်တယ်လို့ထောက်ပြထားပါတယ်။အကြမ်းဖက်မှုကျူးလွန်ကြတဲ့တခြားသူတွေကြတော့လေအဲ့ဒီစောင့်ကြည့်ခံရသူများစီရင်မှာပါဝင်သူတွေမဟုတ်ကြပါဘူး။ဒီနှစ်စောပိုင်းမှာအောက်လွတ်တော်ဒီမိုကရက်တစ်အမတ်အီလန်အိုမာရဲ့အဆိုပြုချက်တရားကိုလက်ခံလိုက်ပါတယ်။အဲ့ဒီအဆိုပြုချက်ကတော့စောင့်ကြည့်စီရင်ကိုထရမ့်အစိုးရကတခြားတိုင်းပြည်တွေစီကိုဘယ်လိုပေးဖို့ဘယ်လိုမျှဝေအသုံးပြုနေသလဲဆိုတာကိုအသေးစိတ်ဖော်ပြပေးဖို့တောင်းဆိုထားတဲ့အဆိုပြုချက်တရားဖြစ်ပါတယ်ရှင်။ဒီတစ်ခါတော့မူရစ်ဆေးဝါးအခြေခံတဲ့ဆေးရည်ရဲ့ဘေးထွက်ဆိုးကျိုးတွေအကြောင်းသိကြရမှာပါ။ဘိန်းနဲ့မူရစ်ဆေးဝါးတွေကိုအခြေခံတဲ့အကြိုက်ခဲပြောက်ဆေးတွေအလွန်ကျွံသုံးဆွဲနေကြတာကြောင့်အမေရိကန်မှာတရက်ကိုပြန်မျှလူအယောက်130ကျော်တည်ဆုံနေပါတယ်။အိုဟိုင်ယိုပြည်နယ်မှာတော့ဒီပြဿနာကိုဖြေရှင်းနိုင်ပြီးအသက်ကယ်နိုင်မဲ့နေကိုတီထွင်ထားတဲ့အကြောင်း VOA သတင်းတောက်ကာရိုပီရာဆန်ပေးပို့ထားတဲ့သတင်းပါကိုဒေါက်ကီမျိုးသက်ကပြောပြမှာပါရှင်
။ဘိန်းနဲ့မူရစ်ဆေးဝါးတွေကိုအခြေခံတဲ့အကြိုက်ခဲပြောက်ဆေးတွေအလွန်ကျွံသုံးဆွဲမှုဟာအမေရိကန်နိုင်ငံတဝန်းမှာကြီးမားတဲ့ပြဿနာတစ်ခုဖြစ်လာပြီးလူတဦးစီတင်တာမကပဲမိသားစုတွေနဲ့လူတိုင်းဝိုင်းတွေကိုပါထိခိုက်လာစေတာပါဒီပြဿနာကိုဖြေရှင်းပေးမဲ့သိပ္ပံပညာရှင်တွေဤပညာကုမ္ပဏီတွေအတွက်ပြိုင်ပွဲတစ်ခုကိုအမေရိကန်အနောက်အလယ်ပိုင်းအိုဟိုင်ယိုပြည်နယ်ထဲမှာကျင်းပခဲ့ပါတယ်အနိုင်ရသူ၄ယောက်ကိုရွေးမှာဖြစ်ပြီးတော့ပြဿနာဖြေရှင်းမဲ့ပစ္စည်းတွေတိစောက်ဖို့အတွက်ဒေါ်လာတစ်သန်းစီပေးတော်မှာပါအနိုင်ရသွားတဲ့အဖွဲ့တစ်ဖွဲ့ကတော့ကလီးဗလန်တက္ကသိုလ်ဆေးရုံကဖြစ်ပြီးမိုဘိုင်းဖုန်းအပလီကေးရှင်းတစ်ခုကိုသူကထွန်းထားပါတယ်လူနာမှာဆေးဆွဲတဲ့ပြဿနာရှိနိုင်မလားဘိန်းနဲ့မူရစ်ဆေးဝါးတွေကိုအခြေခံတဲ့အကြိုက်ခဲပြောက်ဆေးတွေပေးလို့ရမလားဆိုတော့ကိုရှယ်ဝင်တွေဆုံးဖြတ်နိုင်ဖို့အတွက်ဒီ application ကအကူအညီပေးပါတယ်ဒီ application ကအတည်ပြုနိုင်ပြီဆိုတာနဲ့လူနာတွေကိုဆေးဆွဲမဲ့ရန်ကင်းကင်းနဲ့ကုသပေးနိုင်တော့မှာဖြစ်ပါတယ်ဒီတက္ကသိုလ်ဆေးရုံက Jonathan Sagi ကအခုလိုပြောပါတယ်
We then bring in the social worker to connect that patient.
နာကျင်မှုဝေဒနာငယ်ရှိတဲ့လူနာတွေဆေးရုံဆင်းရင်ဘိန်းနဲ့မူရစ်ဆေးဝါးတွေကိုအခြေခံတဲ့အကြက်ခဲပျောက်ဆေးတွေနဲ့အတူနာကျင်ဝေဒနာကိုလူနာတွေတယောက်တည်းရင်ဆိုင်စရာမလိုအောင်လို့လူနာကိုစောင့်ရှောက်မဲ့လူမှုရေးရာဌာနဝန်ထမ်းတယောက်ကိုထည့်ပေးလိုက်ပါတယ်
။ဘိန်းနဲ့မူရစ်ဆေးဝါးတွေကိုအခြေခံတဲ့အကြက်ခဲပျောက်ဆေးအလုံးပေါင်း12,000လောက်ပြန်ပြီးတင်ထားရတာပါ။
It's not just about the number of pills. It's about
seven alone ဆိုတာထက်ဘိန်းနဲ့မူရစ်ဆေးဝါးတွေကိုအခြေခံတဲ့အကြိုက်ခဲပျောက်ဆေးကြောင့်ထိခိုက်မဲ့လူအသက်တွေကိုစဉ်းစားရမှာပါ
။ Now application တစ်ခုကတော့ဆေးဖြတ်နေသူတွေအတွက်ပါ။ဘိန်းနဲ့မူရစ်ဆေးဝါးတွေကိုအခြေခံတဲ့အကြိုက်ခဲပျောက်ဆေးတွေဆွဲနေတဲ့မွေးကင်းဆက်ကလေးငယ်တွေတက်တာစေဖို့အတွက်ညင်ညင်သာသာလေးတုံ့ခါပေးတဲ့မှုရာကိုတည်ထွင်ထားတယ်လို့ Propeller Company က John Conson ကပြောပါတယ်။
When an infant lays down on the pad that's fiber
တုန်ခါနဲ့ဒီမျိုးရပေါ်မှာကလေးလေးလှဲလိုက်တာနဲ့ကလေးရဲ့အသက်ရှင်မှုနှေးသွားသလိုနှလုံးခုန်နှုန်းကလည်းပုံမှန်ဖြစ်သွားပါတယ်အဲဒီခါမှကလေးကစိတ်လျှော့ပြီးနေနိုင်သွားပါတယ
်နောက်နည်းပညာပစ္စည်းတစ်ခုကတော့အကူအညီတောင်းရတာပို့ပြီးတော့လွယ်ကူစေမဲ့ Smart Club ပါ Brief Company နဲ့ပူးတွဲတည်ထွင်ထားတယ်လို့ Brief Company က Gordon Casey ကပြောပါတယ်
Brave technology offers people who are at risk
of overdose. ဘုရားကပိုစေတမိမဲ့အရေးကြီးဆုံးပါလေ။ကိုကတယောက်တည်းဖြစ်နေပေမဲ့လည်းတခြားတယောက်နဲ့အဆက်အသွယ်ရှိနေစေလိုပါ။တကယ်လို့စေပိုတောက်မိတယ်ဆိုရင်တော့ချက်ချင်းသိနိုင်ပြီးကဲမဲ့သူချက်ချင်းလွတ်နိုင်မဲ့ Brave နည်းပညာပါ
။နည်းပညာရဲ့အကူအညီနဲ့ဘိန်းနဲ့မူရဆေးဝါးတွေကိုအခြေခံတဲ့အကြက်ခဲပြောက်ဆေးပြဿနာတွေကိုဖြေရှင်းဖို့နဲ့လူအသက်တွေကိုကယ်တင်ဖို့အတွက်ကအဓိကရည်ရွယ်ချက်ပဲဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA အမေရိကန်တန်ကတောက်ကြနေမနေ့ခင်လက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5895နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုပထမဆုံးနှာစင်လေ့လာနိုင်ပြီးဒီကျမ်းမာရေးခန္ဓာမှာသိကြရမှာကတော့
ဝိသမကွယ်6လရွယ်လို့တမျိုးလေးတိုက်တာနဲ့ဖြည့်ဆက်အစာဟုသမျှ6လရောက်မှဖြည့်ဖြည့်စားလို့ကျွန်တော်ဆက်ထားပါတယ်ဘဝကဘာလဲဆိုလို့ရှိရင်မိခင်တို့ဒီဖြည့်ဖြည့်ဆိုတဲ့
ကလေးငယ်တွေကိုနိုင်ငံတကာစံချိန်နဲ့အညီအာဟာရပြည့်ဝအောင်ဘယ်လိုကြွေးမွေးတင်တယ်လဲဆိုတာကိုကြပြရွတ်ဆိုပြီးတော့ပြောပြမယ်ကျမရဲ့အစီအစဉ်ကိုလည်းစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။နောက်ပိုင်းမှာတော့တိုင်းရင်းသတင်းတော်ကဏ္ဍကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒေါ်လာလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ Irian အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရအောင်ပါရှင
်။ဒီကိမနဲ့တင်ပြမယ် Idiom အသုံးကတော့
Add fuel to the fire.
ဖြစ်ပါတယ်စာလုံးပေါင်းက ADD add ကထပ်ပေါင်းတာထပ်ထည့်တာ FUEL fuel ကလောင်စာ TO2 သို့ THE the FIRE fire ကမီးဆိုတော့စကွိုက်ထုံးရဲ့တရားအဓိပ္ပာယ်ကတော့လောင်နေတဲ့မီးမှထပ်ပြီးတော့လောင်စာထပ်ထည့်လိုက်တဲ့သဘောပါမီးလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထပ်ထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမီးတောက်ပိုပြီးကြီးလာမယ်မီးအားပိုကောင်းလာမယ်သဘောဖြစ်ပါလေကျမတို့မြန်မာမှာလေစီနူယိုမှာအသုံးဖြစ်တဲ့မီးလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင် idiom ဆိုတဲ့ device ဒီဘက်ကပြဿနာတက်နေတဲ့ခြားကပိုပြီးအခြေအနေဆိုးရအောင်ငါကိုကစိတ်ဆိုးနေတဲ့လူကိုဒေါသပုံပောက်ကွဲရအောင်ပြုလုပ်တာမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The mother was shouting at the crying child. It just added fuel to the fire as the child, instead of stopping, started throwing things around.
ငိုးနေတဲ့ကလေးကိုသူ့အမေကသွားပြီးအော်တော့ငကိုကငိုးနေတဲ့ကြားကကလေးကပိုပြီးသဲလာတာပေါ့အငုံမရက်တဲ့ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The mother was shouting at the child. It just added fuel to the fire as the child, instead of stopping, started throwing things around.
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုးအောင်ထပ်လုပ်တယ်။ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Add fuel to the fire.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကို Radio အသံဖိုင်ရော Video ဖိုင်ဖြစ်နေပါ VOA ရဲ့ Internet စာမျက်နှာ burmese.voanews.com မှာလာရောက်လေ့လာနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVB ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည် DVB ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါသည်ရှင်
VOA ရဲ့တောက်ချာနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလို့ရှင်။အခုဆက်ပြီးတော့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတော့မှာပါ။ဒီတစ်ပတ်မှာတော့ကလေးဖြစ်ဆက်စွာအပိုင်း1ကိုနားဆင်ကြရမှာဖြစ်ပါတယ်။ကလေးမိခင်တွေဟာကလေးငယ်ဖြစ်ဆက်စွာကျွေးပုံကျွေးနီးကိုနိုင်ငံတကာဆန်တွေနဲ့အညီအထူးသိကျင်ကြပါတယ်။အချက်ဆက်ချက်ပါတဲ့ဒီကလေးဖြစ်ဆက်စွာကျွေးပုံကျွေးနီးကိုမှတ်သားရလွယ်အောင်စာချိုးဆက်ထားတဲ့အကြောင်းကဗျာရွတ်ဆိုပြရင်းနဲ့ရှင်းလင်းပေးသွားတဲ့ကလေးအထုခုနဲ့စေတက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာပါရှင
်။ Okay, ကလေးဖြစ်စုဆရာဝန်ကြီးပမောက္ခဒေါက်တာစောဝင်းခင်ဗျာ။ကျွန်တော်တို့ဒီကလေးငယ်တွေအတွက်ပေါ့နော်ဒီဖြစ်ဆက်စာကျွေးတဲ့အခါမှာမရလွယ်အောင်လို့ဆရာဒီ Facebook ပေါ်မှာပေါ့နော်ကြပြားလေးတဘောရေးကြတာကိုကျွန်တော်တွေ့နေရပါတယ်ဆရာအဲ့ဒါကြောင့်မလို့အခုလူတွေမှတ်လွယ်အောင်ပေါ့ဆရာကြပြားလေးပါတွေ့ပြီးတော့ဆရာရှင်းပြပေးပါလား
ကလေးတွေမှာဦးချစ်ဆက်စားပေါ့မိခင်တို့6လတည်းရတော့မိခင်တို့တမျိုးပဲတိုက်တင်နေဒါမှမကျွေးသင့်ဘူးအဲ6လဆက်ပြီးတော့ဒီဖြစ်ဆက်စားတွေကျွေးကြမယ်ပေါ့နော်အဲ့တော့ဒါလည်းကလေးမိပါလေးနေနဲ့အနေနဲ့၄နှစ်ရှိတဲ့မိကုန်းပါလို့တော့ဘယ်လိုဖြစ်ဆက်စားတွေကျွေးရမလဲအဘယ်လိုပုံစံနဲ့ကျွေးရမလဲဆိုတာကျွန်တော်တို့အတွက်အမြဲတမ်းမေးခံရတဲ့ပြီးကုန်ပေါ့နော်အဲဒါကြောင့်လည်းကျွန်တော်တို့ဒီ UNICEF ကသူတို့ရဲ့ကြံပေးချက်ဆယ်ချက်ပေါ့နော်ဒါကိုအခြေခံပြီးတော့ဖြစ်ဆက်စာကျင်းဝေးရမှတ်ပါဆယ်ချက်ကလေးတို့အတွက်ဆိုတဲ့ကြံပေးမျိုးကျွန်တော်ရဲ့ Facebook page ပေါ်တင်ထားလိုက်ပါတ
ယ်ဟုတ်ကဲ့ဆရာတော့နံပါတ်1အချက်ကနေစပြီးတော့ကြော့ပြပေးပါလားဆရာအသေးစိတ်တွေ
နံပါတ်1ကတော့ဝိဇမကွယ်6လရွယ်လို့တမျိုးလေးတိုက်ကြမယ်ဖြစ်ဆက်အစာဟုသမျှသောတာရောက်မှဖြည်းဖြည်းစားလို့ကျွန်တော်ဆက်ထားပါမယ်။ဘောကတော့ဘာလဲဆိုလို့ရှိရင်မိခင်တို့ဒီဖြည်းဖြည်းစုံနဲ့အားရဖြစ်တဲ့အကောင်းဆုံးအားရလည်းဖြစ်တယ်။ဒါကြောင့်မို့မိခင်တို့တိုက်နေကလေးအတွက်လိုအပ်တဲ့အားရတွေအကုန်ရပြီးသားပါ။ပါပြီးတော့ငါသမင်းကျွေးလိုက်တဲ့ဆိုလို့ရှိရင်ကလေးကတိုက်ဝသွားရင်အဲဒီမိခင်တို့ကိုအပြေဝဆူတော့မှာပေါ့။အဲ့တော့ဘာနဲ့သတ်တူလဲဆိုတော့၆လမတိုင်ခင်မှာဖြည်းဆက်စားကြည့်တာဆိုလို့ရှိရင်ကိုကလေးကိုအကောင်းဆုံးကြားရိုင်းကိုအကောင်းဆုံးစာဟာရောက်ရတဲ့အစားတစိတ်တစ်ပန်းကိုဒုတိယအဆင့်တတိယအဆင့်စားစားလေးကြည့်ပြီးအမေတို့ကရော့သွားမှဆိုရပါမယ်ဒါကြောင့်မို့၆လတိမိခင်တို့တို့လည်းတိုက်ရပါမယ်ကြီးလည်းမတိုက်ရပါဘူးနော်အဲဒီကြီးကမိခင်တို့ကလည်းပါရက်ပဲဖြစ်ပါ
ဟုတ်ကဲ့ဆရာတော့ဆိုရတာကတော့ဒီ၆လနောက်ပိုင်းကျမှပဲဖြစ်ဆက်စားကစကျွေးရမယ်ပေါ့နော်အဲ့ဒီမတိုင်ရင်တော့လုံးဝမကျွေးတင်ဘူးခလေးကိုဒုက္ခပေးနိုင်တယ်ပေါ့ဆရာနော
်ဟုတ်ပါတယ်ကြီးလည်းမတိုက်ချင်ပါဘူးနော
်ဟုတ်ကဲ့အဲ့တော့နောက်တစ်ချက်ကောဆရာ၆လပြည့်ပြီးတဲ့အခါမှာနောက်လိုက်နာတဲ့တစ်ချက်ကပါဆရာ။
ကျွန်တော်ဖြည့်ဆွဲစွာကျွေးသည့်အခါဆင်းရဲစေစွာချော့မြူပါ။ရပါဆုံးမပြောရပြ။အတင်းချက်မကျွေးရဆိုဒုတိယအချက်နည်းရှိပါ။ဆိုတော့ဖြည့်ဆွဲစွာတွေကျွေးတဲ့အခါမှာလည်းဒီကျွန်တော်မိခင်တို့က6လ7လလောက်ဒီလုံလောက်ပါ။အဲတော့6လမှာတတိယစပြီးတော့အလေးချင်းတော့ပြောတာပါ။ဒီနေ့6လပြည့်တယ်နဲ့နောက်တစ်နေ့ကျတော့နှစ်ချိန်သုံးချိန်ရလို့ပေါ့နော်။အများကြီးပမာဏမြင်တာကျွေးရမယ်လို့မဟုတ်ပါဘူး။တော့ကြည့်ရကြည့်ရတယ်နည်းနည်းကြည့်ရမယ်စားမယ်နောက်ပြီးတော့ကလေးရတစ်ခါကြီးကလည်းစားအောင်ပေါ့နော်အဲကြလည်းဆိတ်လက်ဆိတ်ကျင်လက်ရှိနေချောမြူပြီးတော့ကျွေးရမယ်နောက်ပြီးတော့ကျတော့တစ်ခါလာလဲဒီပုံစံတစ်ခါလာလဲဒီပုံစံဆိုရင်ဒီမစားကြဘူးနော်တရားသာလည်းကောင်းဖို့အောင်မဆန်တဲ့ကလေးရစားမယ်ငါနောက်ဆန်တဲ့ကလေးလုံးမယ်တော့ပါတင်းကျုပ်လေးလုံးမယ်ဟိုပြောကြည့်လေးသေးမယ်အဲ့လိုပြောပေါ့တရားသာဆုံးမှကျော်လေးပြပေါ့နော်တော့တင်းကြကလေးမစားကြလို့လည်းမကျေရပါဘူးကလေးစားနိုင်တော့ကိုပဲအယူဆကြည့်ကြပါဘာ
ဟုတ်ကဲ့ဆရာအဓိကတော့ဒီကလေးစားခြင်းစိတ်ရှိလောက်မြူဆွယ်ပေးလို့ပါဆရာနော်အတင်းချက်မလုပ်ဖို့ဖြည်းဖြည်းချင်းကျွေးလိုက်ရ
တယ်ရေတော့ကြည့်ပြီးတော့ကျွေးဖို့မဟုတ်ပါဘူ
းဟုတ်ကဲ့နောက်တစ်ချက်ကတော့ဆရာလိုက်လာတယ်လား
တော့ကတော့ပကံခွက်ရောက်တဲ့စီးမဲ့တန်ရှင်းလို့ကရေးကြည့်တယ်သူနည်းနည်းချက်ချင်းကျွေးနောက်တစ်ချိန်လေးပြန်ရေးနေလို့ကျွန်တော်ဆက်ထားပါတယ်ဘောကတော့ဒီကလေးကိုကျွေးတဲ့ပကံခွက်ရောက်တဲ့လက်တူကဆက်ရှင်းလို့ပါလေအတန်းချင်းအရာပဲရောဂါပုံဝင်ပြီးတော့ကလေးဝမ်းဝမ်းပြေဖို့ဆုံးဖြစ်တယ်ပေါ့နော်ကလေးစာရကျွေးတဲ့ခါမှာအခုနည်းနည်းချက်ပြုတ်ပြီးရတာမှချက်ချင်းကျွေးဖို့ကောင်းတယ်နောက်တစ်ခါပြန်ကျွေးရမယ်ဆိုလို့ရှိရင်ပြန်သွေးဖို့လိုတယ်ပေါ့ကလေးကိုကျွန်တော်ဆက်ထားပါ
ဟုတ်ကဲ့ဆရာဒီကတော့ဒီစားစာဒီတက်ရှင်းပြီးတော့ပူပူနည်းနည်းဖြစ်ဖို့ပါဆရာနော
်ဟုတ်ပါ
ဟုတ်ကဲ့
ဖေးရဖို့လို့ရတော့မရဘူးပေါ့နော်နည်းနည်းလေး
ဟုတ်ကဲ့ဆရာနောက်တစ်ချက်ကောဆရာ
နောက်တစ်ချက်6လအစကျွေးခြင်းမှာပမာဏကနည်းနေတာပေါ့ခုနကကျွန်တော်ပြောသလိုဒီကနေ့ကျွန်တော်ဒီမှာကစကျွေးပြီဆိုတော့လည်းအများကြီးကျွေးခြင်းကြတယ်ပေါ့နော်ဒီမှာစကျွေးခြင်းကြတယ်အဲ့လိုမဟုတ်ပါဘူး ်းမတကယ်တော့ဒီစားတော့ကမိခင်တို့နဲ့တော်တော်လေးညောင်းတော့ပြီးပါတဖြည်းဖြည်းချင်းကျွန်တော်ကဖြစ်လို့ပြီးဖြေဖို့ပါ
ဟုတ်ကဲ့ဆရာအများတိုင်းလည်းမကောင်းဘူးဆရာနော်ဖြည်းဖြည်းချင်းနည်းနည်း
အများလည်းစားမှာမဟုတ်ဘူး
ဟုတ်ကဲ့ဆရာ
ဒီလိုကျွန်တော်ဖြည်းဖြည်းချင်းတော့
ဟုတ်ကဲ့အစာပိုင်းဖြစ်တဲ့ပုံစံနော်ဟုတ်ကဲ့နောက်တစ်ချက်ကဆရာကြီးလိုက်လာတင်တာရှိသေးလားဆရာ
နောက်တစ်ချက်ကတော့ဒီမှာငါးချက်ကနှစ်ချက်ကလေးပုံရိပ်ချွေးပြီးကျင်လို့လည်းမကြတည်ဘူးနော်ကလေးနှစ်ပြန်တက်တဲ့ဆိုတော့ဒီလိုဒီလိုနဲ့ပုံချွေးပါမယ်ပေါ့နော်ဒါပေမဲ့မိခင်မျိုးဖြတ်ဖို့လည်းမဟုတ်ပါဘူးဆောင်းလာမှာဆရာကြီးချင်းချင်းစာကျွေးလို့မိခင်မျိုးကတစ်နှစ်အထိအနည်းဆုံးဆက်ကျွေးဖို့လိုပါလေ
ဟုတ်ကဲ့ဆရာကြီးအဓိကတော့ဒီကလေးကြိုက်တာကိုပို့ပြီးတော့ကျွေးဖို့ကောင်းတယ်ပေါ့ဆရာနော်သူစိတ်ချလိုက်ကျွေးတဲ့တပတ်ဟုတ်ကဲ့နှုတ်ကလည်းမဖြတ်တင်သေးဘူးပေါ့
ဟုတ်တယ်
ဟုတ်ကဲ့ဆရာကြီး
ခါရတဲ့အောင်ပါလေကျွေး
ရဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ချက်ရောဒီဖြည့်ဆဆာနဲ့ပတ်သက်ပြီးတော့နံပါတ်6ပေါ့ဆရာနော
်နံပါတ်6ကတော့ပြုတ်လောင်းသာမှစတင်မှာဝါသီပညာတက်လွယ်တာပေါ့နော်ဟိုကမိခင်နဲ့ထင်တာကကလေးဆိုလို့ရှိရင်မှုန့်နေအောင်ချိန်ရမယ်လို့ထင်တယ်ပေါ့နော်အမှန်တော့အဲ့လိုမလို့ပါဆက်လို့ပြောလို့ရှိရင်ဟိုကသားလို့ရပါတယ်။ဒါတော့ဒီမှာစံချုပ်လိုဟာမျိုးဇွန်တဲ့ချေချေနော်အဲဒါလို့ရှင်စားလို့ရတယ်။အဲတော့ဘွားတဲ့ပညာလည်းတော့တက်လဲပါတယ်။အဲတော့ရှင်းလာရမှာထိုင်ကြကိုယ်တိုင်ကိုယ်ရေးစားနိုင်ကြပါ။ခလေးရရှင်းလာရတော့ရောက်လာလို့ရှင်တော့သူကခလေးချုံမုတ်ရိုက်ပြေးတယ်။သူလည်းတူကန်စားတော့တော့တက်ပါတော့။ဘွားလည်းတော့လည်းတော်လေးထွက်လာတယ်နော်။ဘာမှတော့ဒီလိုဒီတော့အမှသွားတာရှိပါလား။အဲတော့သူကသားလေးကိုလူလေသမီးဝိုင်းမှာသူပါမယ်။ဆိုတော့တနည်းရှိလို့ရှိရင်အတက်ကျွေးကြတော့တိတ်မလို့တော့ပါဘူးမိသားစုရဲ့အမိဝိုင်းမှာမိသားစုနဲ့တူတူစားလို့ရပါတယ်ဖိတ်ကိုယ်တိုင်ဆက်တာရောကလေးရစားမှာမဟုတ်ဘူးနော်ဒါနဲ့စားတော့ရင်ဆိုရင်စားလို့ရပါတယ်တော့ပြပြတင်းတင်းတုံးရင်ကျွေးအကောင်းဆုံးကိုသူတည့်ရေးဆိုလေးစားနိုင်တော့တနည်းကလေးစားနိုင်တော့ဒီမှာသားငါးပါးတော့ဆိုတော့ကျော်တဲ့ဒီကလေးတွေတုံးကျွေးပဲစင်ခေါ်လို့ကျွေးလို့နော်အကျနာကလေးရရားစုကကလေးဆိုရင်မင်းတွေကအကြိုက်ကြရတယ်ဆင်းကိုအကြွေးရဘူးလို့ယူဆကြတယ်ပေါ့နော်တကယ်တော့မှားပါတယ်အကောင်းဆုံးဟာပေါ့နော်ဆိုတော့ဒီကောင်းစားရစားတော့တယ်မှာအကောင်းဆုံးဟာကလေးကိုဦးစားပေးပြီးဖြေရမှာပါဒါဆိုရင်ဆင်းနဲ့များချင်းကိုသူပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကဝိမဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြကြရတာပါရှင်။အခုဆက်လက်နားဆင်ကြရမယ့်တိုင်းရင်းသတင်းလွှာကဏ္ဍကိုတော့နေဇတ်ဒေတာကတိုင်းရင်းသားသတင်းတောက်တွေစုစည်းတင်ပြပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်မှာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ဒေသခံကျေးရွာသား၈ဦးတန်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေမှာအရက်သားတွေထိခိုက်မှုများပြားလာနေတယ်လို့ယင်သွာလာမှုတွေပိတ်ပင်တားဆီးခံနေရတယ်ဆိုတာနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကနေရခိုင်အမျိုးသားပါတီကလွတ်တော်ကိုယ်စားလှယ်၂ဦးနှုတ်ထွက်သွားတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ကျေးရွာမှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ဒေသခံကျေးရွာသား၈ဦးဒဏ်ရာရရှိခဲ့ပါတယ်စက်တဘာလ၂ရက်နေ့မွန်းလွဲပိုင်းမှာရွာအပြင်ကပောက်ကွဲတံတွေထွက်ပေါ်ပြီးလက်နက်ငယ်ပြစ်ခတ်မှုကြောင့်လူ၈ဦးဒဏ်ရာရရှိခဲ့တာပါရခိုင်လက်နက်ကိုင်အေအေအဖွဲ့ကနေရွာထဲအကာအကွယ်ယူပြီးပြစ်ခတ်လို့တပ်မတော်ဘက်ကပြန်လည်ပြစ်ခတ်တာဖြစ်ပြီးဒဏ်ရာရတဲ့သူတွေဟာလည်းအေအေနဲ့ပတ်သက်တဲ့သူတွေလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကဗိုလ်မှူးကြီးဝင်းဆောင်ဦးကပြောပါတယ်အေအေဖက်ကတရက်တပင်ကျေးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်ဒဏ်ရာရသူတွေကတော့တရက်တပင်ရွှေတလဲကြောက်တလုံးနဲ့ရပက်ကျေးရွာသားတွေဖြစ်ကြပြီးသူတို့ကိုရွှေကရုဏာလူမှုကူညီရေးအသင်းကကြောက်တော်စည်းရုံးကိုပို့ဆောင်ပေးခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြောက်ပိုင်းမှာမိတ်၃ဘွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပြီးတော့အရသားတွေထိခိုက်မှုများပြားလာသလိုပြည်တော်စုလက်မှတ်ကြီးမှလည်းကားသွားလာမှုပိတ်ပင်စားဆီးမှုတွေခံနေရတာပါ ကိုခိုင်မြို့နယ်နန်းကိုရွာကျော်မှာစက်တင်ဘာလ3ရက်နေ့နဲ့4ရက်နေ့တွေမှာတနက်ကန်ဖွဲ့တစ်ခုကနေမော်ရိုယင်တစ်ချို့ကိုတမ်းမြစ်ပြီးမိရှုခံထားရတယ်လို့ကာဒမားတွေကပြောပါတယ်ကိုခိုင်မြို့ပေါ်ရောက်ွက်ရှိမှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပြီးကိုခိုင်မြို့ထွက်အေရှာဝေါ်တုတ်ကြီးမော်ဟိတ်စုစည်းရွာဘက်မှာလည်းတိုက်ပွဲထပ်မှဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွင်လက်နက်
ကျွန်တော်တို့လက်နေကတဲ့ကဆိုရင်တိုက်ပွဲကြောင့်တေဆုံးသူအရသာ16ဦးတန်ရာရရှိသူ26ဦးရှိနေပြီဖြစ်ပါတယ်။ချက်မီမြောက်ပိုင်းနမ်ခမ်းမြို့နယ်မှာလက်နက်ကင်တွေကြားတိုက်ပွဲကြောင့်မုံဝီအုပ်စုမှာစစ်ဆောင်ခလုံးနေတဲ့မန်ပန်ရွာလူထုဟာလာမယ့်နှစ်3ပိုင်းမှာရွာတစ်ကိုပြောင်းရွှေ့နေထိုင်ကြတော့မှာဖြစ်ပါတယ်။ဒီခေတ်နဲ့2016ခုနှစ်တုန်းကTNLA နဲ့RCSS ကြား ရွာမီရှုခါရလို့မုံဝီအုပ်စုရှမ်းစာပင်နယ်ရင်ကျေးမှုရုံးကထိုးပေးတဲ့တဲမှာခလုံနေတဲ့မန်ပန်ရွာသား300ကျော်မိသားစုခုနှစ်ဆယ်ကျော်ဟာလာမယ့်2023မတ်လမှာမုံဝီနဲ့ဟိုပန်ကြားဟိုပန်ရွာတင့်နေရာမှာပြောင်းရွှေ့နေထိုင်ကြမှာဖြစ်ပါတယ်။လက်ရှိမှာတော့ရွာတင့်နေရာမှာအစိုးရကဆစ်ဆောင်တွေအိမ်ဆောက်ဖို့အတွက်မြေနေရာတွေထိုးညှိပေးနေပြီဖြစ်သလိုနေအိမ်တွေဆောက်ဖို့အတွက်တော့ NGO အဖွဲ့တစ
Jingu Sishang Sagama, Lenin Nibakulu Nitami, Niapian Rare, Medawa Sishang Sugar, Pianle Tudang Yidu, Akaka Jobu Niabi, Akuni Lua Nibare, Mabrukine, Mabruta, Chiyan Yasi Yadariha, Akuni Pewaila Grega, Niapian Bipi Mele, Sauni, Pianle Tudang Yidu, A Yen Nina Tudang Yilua Chetri, Akuni Mishita, Akaka Jobu Niarawa, Asuba Yadari, Poliga, Lucian Joga, Achigan Sata Kuni, Toya Ludana Sibi, ပြန်လဲစုဆောင်ရေးအပိုင်းတွေအတွက်အစိုးရအနေနဲ့တွားရောက်ကူညီပေးတဲ့လို့အပေါ်စီကူကနေကူညီနိုင်မဲ့နေလမ်းရှာပေးတဲ့ကြောင်းကရင်မျိုးသမီးစီယုံသွေးမှုနဲ့နှောင်စစ်စစ်ဟဲကပြောပါတယ်။မြန်ကြီးကိုစစ်ဆောင်စကန်စစ်ပေးဆောင်လို့နေရပြန်ဖို့အတွက်မြေမြုပ်မိုင်းနဲ့နေမြေမတင်ငင်ဒေတာကြောင့်လက်ရှိစစ်ဆောင်၄ထောင်ကျော်ခလုံးနေရစေဖြစ်ပါတယ်။
ညမှာငင်းကြိုင်းသူစင်မှာDDRSSR ဆိုတဲ့အစိုးရနဲ့တိုင်းနာလက်နက်ကင်တပ်ဖွဲ့တွေရဲ့လက်နက်ထုတ်သိမ်းရေးတပ်ဖြတ်သိမ်းရေးပြန်လည်ပေါင်းစည်းရေးနဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးအလို့ယုံဆွေးနွေးပွဲတွေကိုမှုန်ပြစ်တဲ့ပါတီကထိုင်းမြန်မာနယ်စပ်တနီယာမှာ၃ရက်ကြာပြုလုပ်ခဲ့ပါတယ်။အဲ့ဒီအလို့ယုံဆွေးနွေးပွဲမှာမှုန်ပြစ်တဲ့ဘဟုအလို့မှုဆောင်ဖွဲ
ဒီနေ့ကတော့ဒီနေ့ရဲ့အစီအစဉ်လေးကိုဒီမိုကရက်တင်မြမအတန်ဒီဗီဗီရုပ်သံလိုင်းညမနိုင်ငံတော်ဝန်တိုင်ရင်တွေထိုက်ကန်တဲ့ရှင်းပြပေးသွားမှာပါ။နှစ်သက်တရာစုပင်လုံအစည်းအဝေးတွေမှာလုံခြုံရေးကဏ္ဍဆွေးနွေးပွဲတွေကိုဆွေးနွေးရုံသာရှိခဲ့ပြီးဆုံးဖြတ်ချက်တစ်ခုမှမချနိုင်ခဲ့ဘူးလို့မုံပြတဲ့အရာရှိတဦးကဆိုပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှာပါဝင်တဲ့ရခိုင်မျိုးသားပါတီကလွတ်တော်ကိုယ်စားလှယ်နှစ်ဦးဟာကော်မတီကနေစက်တင်ဘာလ3ရက်နေ့ကနှုတ်ထွက်စာတင်သွင်းလိုက်ပါတယ်။ဘာကြောင့်အခုလိုမျိုးကော်မတီအဖွဲ့ဝင်ကနေနှုတ်ထွက်ဖို့လှုံ့ဆော်ရတာပါလဲ။ဒီ50ဦးကော်မတီမှာဘယ်လိုမှမျှမတမှုတွေရှိနေပါသလဲ။အကြောင်း အခုလို့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကနေနှုတ်ထွက်ခဲ့ပြီးဖို့စက်တင်ဘာလ3ရက်နေ့ကနှုတ်ဆက်စွာတင်သွင်းခဲ့ကြတာပါအခုလို့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကနေနှုတ်ထွက်ရတဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်မျိုးရပါတီကမျိုးရလှုပ်တော်ကိုယ်စားလှယ်ဦးမြင့်နိုင်ကခုလို့ပြောပါတယ်ဖြစ်ပေါ်ကျွန်တော်မုံချန်းဆွေးနွေးတဲ့အခါကျတော့မုံချန်းမကအချက်တစ်ချက
ဖွဲ့စည်းပုံပြင်ဆင်ရေးဆိုပြချက်ချက်ပေါင်း၃၀၀ကျော်ကိုတင်ပြခဲ့ကြတာပါ။ ရခိုင်မျိုးရပါတီဟာ၂၀၁၈ဖွဲ့စည်းပုံပြင်ဆင်ရေးအစိုးရချက်ဒုတိယအများဆုံးတင်သွင်းခဲ့တာပါလိဖြစ်ပြီးအချက်ပေါင်း၈၅၈ချက်တင်သွင်းခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအစိုးရချက်ဒုတိယအများဆုံးတင်သွင်းခဲ့တဲ့ပါလိဖြစ်ပြီးအချက်ပေါင်း၈၅၈ချက်တင်သွင်းခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအစိုးရချက်ဒုတိယအများဆုံးတင်သွင်းခဲ့တဲ့ပါလိဖြစ်ပြီးအချက်
ဖွဲ့စည်းပုံပြင်ဆင်ရေးဆိုပြီးချက်တွေကိုဆွေးနွေးဆုံးဖြတ်တဲ့အခါမှာကိုယ်စားလှယ်အလိုက်မဲပေးတဲ့စနစ်ကိုကျေတွန်းခဲ့တဲ့အတွက်ကိုယ်စားလှယ်များစုရှိတဲ့လက်ရှိအာဏာရပါတီကတာမဲအတာရရှိမှာဖြစ်တယ်လို့တိုင်းတာတွေရတန်လူလားချက်တွေပါဝင်လန်ကြအကြောင်းမရှိတဲ့အတွက်အခုလိုနှုတ်ဆက်ဖို့ပါတီကလည်းဆုံးဖြတ်တာဖြစ်တယ်လို့ရခိုင်မျိုးရပါတီပြောခွင့်ရပုဂ္ဂိုလ်တော့အင်းလူစင်
လုံးကပါမလာတော့အဲ့ဒီပုံစံကပါမလာတော့မဲခွဲလိုက်လေကိုယ်စလဲအများစုပါတယ်လေရှိအနိုင်ရနိုင်ငံရေးပါတီကပဲဟိုအတားကြီးရသွားတဲ့အနေအထားရှိကျွန်မတို့ခိုင်မျိုးသားပါတီအပါအဝင်ခြားတိုင်းရင်းသားတွေရဲ့အတန်လူလားချက်တွေကဒီမဲစနစ်အတိုင်းသာဆုံးဖြတ်ပြီးကြည့်ရမယ်ဆိုရင်တော့ဘာတစ်ခုမှအရာပြင်လာစရာမရှိဘူးလားတွေ့နေတာ
စက်တင်ဘာလ2ရက်နေ့ကလည်း48ဦးကော်မတီဝင်အမျိုးသားညီညွတ်ရေးဒီမိုကရက်တစ်ပါတီကောင်ဆောင်ဦးစိန်ဝင်းကလည်းကော်မတီအတွင်းအဆိုပြုချက်တွေကိုတည်ပြုရမှာလှုပ်ဝက်မဲပေးစနစ်နဲ့ပြုလုပ်ဖို့တင်ပြပေမဲ့ဆောင်ရွက်မပေးတာဖွဲ့စည်းပုံပြင်ဆင်ရေးမူဝါဒဥတည်ချက်5ချက်ပေါ်မှာလိုက်နာမှုအားနည်းတာတွေကြောင့်နှုတ်ဆက်စွာတင်ခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့ NCA အပြည့်အစုံချုပ်မှာလက်မှတ်ရေးထိုးထားတဲ့မွန်ပြည်တစ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဟာတိုင်းနာလက်နက်ကိုင်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PBSD အဖွဲ့မှာတင်းပြပါဝင်ခဲ့ပြီလို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့မိလျာမွန်ကနေစူးစီးတင်ဆက်ပေးသွားမှာပါရှင်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စံရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားကြတဲ့တိုင်းရနာလက်နက်ကင်တော်လှန်ရေးဖွဲ့စည်းများရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD စီရေးမှဝန်ပြည်တစ်ပါတီ NNSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ပြီးခဲ့တဲ့ဩဂတ်စ်လ25ရက်နေ့ကတင်းပြဖွဲ့ဝင်ဖြစ်ပါဝင်လာပြီးဖြစ်ပါတယ်ဒီလိုတင်းပြဖွဲ့ဝင်တို့ဖြစ်လာတဲ့အတွက်ငြိမ်းချမ်းရေးဖော်ဆောင်မှုမှာပိုပြီးတော့အားကောင်းလာမယ်လို့လည်းဝန်ကြီးတစ်ပါတီဗဟိုနိုင်ငံရေးဌာနတာဝန်ခံနိုင်အောင်မင်းကြီးကအခုလိုပြောပါတယ
်ကျွန်တော်တို့ရင်ငါဆိုရင် PPSC Plus အနေထားအနေနဲ့ပဲပါဝင်လို့ရတယ်ပေါ့နော်အခုဆို PPSC ချက်မှာအပြည့်ပါဝင်တယ်ဆိုတော့တကယ်ကိုဒီပူပေါင်းဆောင်ရွက်မှုအပြည့်ရှိရမယ်တာဝန်မှုတောင်းပေးဖို့လည်းအပြည့်ဝကျွန်တော်တို့ပူပေါင်းဆောင်ရွက်လို့ရမှာဆိုရင်
NCA ကောင်းထဲဖော်ဆောင်မှုကိုဘယ်လိုလုံဆောင်သွားရမလဲဆိုတာနဲ့ပတ်သက်ပြီး PPSD အစိုးရချက်တွေကိုအစိုးရတမတော်လွှတ်တော်ကလက်ခံမယ်ဆိုလို့ရှိရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ UPC ကိုတက်ရောက်ဖို့အဆင့်နေပဲလို့နိုင်အောင်မင်းကြီးကအခုလိုဆက်ပြောသွားပါတယ
်ပြည်ထောင်စုလုံးကြီးစနစ်ဆိုင်ရာဒီမှာဒီကလေးဆက်မှာပြီးတော့ဆွေးနွေးမယ်။ NCA account ပေါ်ဖို့ကလည်းတာလဲဆွေးနွေးပေါ့။ဒါကိုဆွေးရဖို့တော့တက်မတော်ကအခင်ရည်များလက်ခံရဆိုတော့ယူသွားဖို့စီပေးပါမယ်
။မွန်ပြည်တစ်ပါတီနဲ့တာဟုဒီမိုကရက်တစ်အစည်းအရုံးတို့ PPSD မှာပါဝင်လာတာကိုလက်ခံကြိုဆိုတယ်လို့လည်းအစိုးရငြိမ်းချမ်းရေးအကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကပြောပါတယ်
။မွန်ပြည်တစ်ပါတီနဲ့တာဟုကအရင်တော့ NCA ဆိုခဲ့တယ်ဒါပေမဲ့ PPSD ရဲ့ဆက်ဆက်အဖွဲ့အစည်းအနေနဲ့ပါပင်တယ်အခုတော့တင်းကြီးအဖွဲ့အစည်းအနေနဲ့ပါလို့တဲ့ဒါကောင်းမွန်တဲ့ချင်းကြမှုတွေကျွန်တော်တို့ကတော့အဲ့လိုပဲနားလည်တယ်ကြိုးကြတယ်ပေါ့လေစိတ်မကြမီပါအဲဆွေးနွေးပွဲတွေကျွန်တော်တို့ပြန်ဆလာနိုင်မှာဖြစ်တဲ့ကြဲဒါကောင်းမွန်တဲ့အနေအထားကိုကျွန်တော်တို့ကတော့အဲ့လိုပဲရှိရပ
ါ August လ23ရက်နေ့ကနေ25ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာချင်းမပြည်စည်းခဲ့တဲ့ PPSD စည်းဝေးမှာတော့NCA ကောင်ထယ်ဖို့မှုအပါအဝင်ငင်းချမ်းရေးလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့တစ်ဆုမှုတွေကိုဖြေရှင်းကြော်လွားနိုင်ရေးအတွက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင်ထယ်ဖို့မှုဆိုင်ရာမူပေါင်းတရားကိုစနစ်တကျရေးဆွဲချမှတ်ပြီးအစိုးရနဲ့ဆွေးနွေးသဘောတူညီမှုရယူဖို့အတည်ပြုချမှတ်နိုင်ခဲ့ပါတယ်ရှင်အခုဆက်ပြီးတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ပခိုင်တင်တဲ့ကြောက်တော်မျိုးနဲ့တရက်တပင်ကြီးရွာမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်ဒေသခံကြီးရွာသား10ဦးဒဏ်ရာရရှိခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်3ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအရပ်သားတွေထိခိုက်မှုများပြားသလိုယင်သွန်းလာမှုတွေပိတ်ပင်တားဆီးခံနေရပါတယ်
။တရက်ရှင်တွေအခုနားဆင်ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းရွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။တန်ရင်သတင်းရွာကဏ္ဍကိုကြာသာပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုတောက်ကြမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်လိုပဲ VOA TV သတင်းလွှာအစီအစဉ်တွေကိုလည်းနေ့စဉ်ည9နာရီရေဒီယိုအစီအစဉ်ပြီးပြီးချင်း Intersect 17နဲ့ Mia 73ဂျိုလူတို့ကနေတိုက်ရိုက်ဖန်ယူနာ ကျွန်တော်တို့ရဲ့ဒီကနေ့ရက်စွဲသတင်းတွေကိုနိုင်ကုန်အိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ဒါရင်ကကွန်ပျူတာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနိုင်ပါတယ်။အင်တာနက်စာမျက်နှာကတော့
bamis.voanews.com ဖြစ်ပါလိမ့်ရှင်။ဆရာရှင်များရှင် နိုင်ငံရေးအရေးတွဲဆုံဆွေးနွေးဖို့ရည်ရွယ်ပြီးထိုးစစ်တွေရက်စဲထားမယ့်အကြောင်းတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့သုံးဖွဲ့ကကြေညာလိုက်ပါတယ်။တမတော်ကစစ်တမ်းကြားတိုင်းမှာတစ်ဖက်တည်းအဖြစ်ရဲ့နောက်ထပ်သတင်းသုံးဖက်တက်တန်းတိုးဖို့ကြေညာခဲ့ပြီးတဲ့ရပ်ပိုင်းတွင်မှာထွက်ပေါ်လာတဲ့လက်နက်ကိုင်အဖွဲ့တွေရဲ့ဒီကြေညာချက်ကနေတိုက်ပွဲတွေရက်စ
င်ထန်နေစေမှုနနက်ကင်ပြိပက္ခရေရောပါရေးပြည်တွင်းငင်းငယ်ရေးရှေ့ဆက်နိုင်ရေးဘာရီဆောင်ရွက်ဖို့လိုအပ်နေတယ်လဲစူရာတွေကိုတော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ်1-32-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စီးနီးယာဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွင်းနိုင်ပါရဲ့ရှင်။ကျမတို့ VOA ကိုအီးမေးလ်ကတစင်ဝေဖန်ကြံပြုလို့တယ်၊နားဆင်လို့တယ်၊တေးသချင်းတွေတောင်းယူလို့တယ်ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါရဲ့ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုအတန်လွှင့်ချိန်ပြီးပြီးချင်းမနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 kHz 15133ညလိုင်းဒိုမီတာ25 kHz 11183ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုတောက်ကြနေမနေ့ကထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
Hurricane Dorian ဟာတက်တပရီနေမှာအမေရိကန်အရှေ့ဘက်ကမ်းခြေကိုရောက်လာခဲ့တဲ့အတွက်မိုးတဲ့လေပြင်းတွေတိုက်ခတ်နေတယ်လို့ကမ်းရိုးတန်းမြင်းလေဒေတာတလွှားမှာတော့အမြင့်6ပေခွဲလောက်ထိမြင့်နေလှိုင်းလုံးကြီးပြီးအန္တရာယ်နဲ့ကြုံနေရပါတယ်။ဟောင်ကောင်မှာ3လကြာဆန္ဒပြပွဲတွေပေါ်ပေါက်ရှိခဲ့တဲ့တရားခံဖက်ပြောင်းရေးဥပဒေမူကြမ်းကိုဖျက်သိမ်းဖို့အတွက်ဆုံးဖြတ်လိုက်တဲ့အပေါ်မှာတရုတ်ပြည်ကအလေးထားနားလည်သဘောပေါက်ထောက်ခံတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကမနေ့ကပြောပါတယ်။အခုလက်ရှိချင်းနေမှာလုံအောင်မှာကအကြမ်းဖက်မှုအတွင်းဆောင်လာတဲ့ဆန္ဒပြပွဲတွေရပ်တန့်ဖို့နဲ့ဟောင်ကောင်မှာတည်ငြိမ်အကြမ်းမှုပြန်ရဖို့ပဲဖြစ်တယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်မြန်မာနိုင်ငံ300ကျော်ခီးစဉ်အတွင်းမှာကျက်တပရင်းတွေကတော့မြန်မာကိုရီးယားစီးပွားရေးဆွေးနွေးပွဲဒုတိယမြောက်နေ့မှာနိုင်ငံခြားဗန္ဒာရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရင်းနဲ့အခြေခံဆောက်ဝန်ဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်ပြီးနားလည်မှုစာချုပ်လွှာ5ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်မြန်မာနိုင်ငံမှာလမ်းမဲ့ဒီဇင်ဘာလ19ရက်ကနေ22ရက်နေ့အထိဗီယက်နမ်ကုန်စည်ပြပွဲကျင်းပဖို့ရှိပါတယ်။ဒီကုန်စည်ပြပွဲကြီးကိုဗီယက်နမ်ကုန်သွယ်ရေးမြင့်တင်ရေးအေဂျင်စီ Vietrade က2009ခုနှစ်ကတည်းကစပြီးမြန်မာနိုင်ငံမှာကျင်းပခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့ဆိုင်ကမ်းပေါင်း100ကျော်ပြသမှာဖြစ်ပါတယ်။ဗီယက်နမ်ကစီးပွားရေးလုပ်ငန်းတွေလာရောက်ပြသမယ်ဒီပွဲမှာအသင့်အစားတောက်တင်တဲ့လူသုံးကုန်ပစ္စည်းတွေနဲ့ဆေးနဲ့ဆေးပစ္စည်းတွေပါဝင်ပါတယ်။
တောက်ကြနေမနေ့ကထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့တယ်ရက်စမစ်ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနိုင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.